ပြီးခဲ့တဲ့နိုဝင်ဘာလ28ရက်ကစစ်ကောင်စီကလေကြောင်းအင်အားပါတုံးပြီးနယ်မြေရှင်းလင်းခဲ့တဲ့စကိုင်းတိုင်းဒီပဲရင်ညောင်လကျေးရွာမှာနိုဝင်ဘာ30ရက်အင်္ဂါနေ့မနက်ပိုင်းမှာတော့စစ်ကောင်စီတပ်တွေကဒေသခံတွေရဲ့စိုက်ကြရီအပြင်စစ်ပေးဒုက္ခတွေရဲ့အတွက်ထားရှိတဲ့အဝိအထည်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖျက်ဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူကအခုလိုပြောပါတယ်
။ဘာသာရေးကြားမှာမီးရှို့တယ်။စိုင်းရီပုံရှို့တယ်လား။စိုင်းရီပုံရှို့တယ်ညောင်လဒီကမီးရက်မီးရက်ကနေရာထားရတာလို့ဒီလိုဆောင်ဒီတော့ဟိုညောင်ထားတဲ့အထုပ်တွေကိုပုံဖျက်ဆီးသွားတယ်။အင်းရတော့မလောင်ကျန်စီတိုင်းတစ်ဆိုင်လုံးလောင်ကျန်နေဆိုင်ရေကတော့ဆံမဲရေဆနာပြီးနေတော့ရှိမှာဆိုင်ရေလည်းပြီးပြီဆိုတော့ဆက်ပြီးပြီးတော့ဟုတ်တယ်ဆက်စီအဲ့လိုသူတို့ထီဆက်ပြီးပြီးတော့ပြန်ဆော့တော့အဲ့ဒီဟိုမိရကားတွေလည်းအကုန်တကားကြီးကျန်အကုန်ဘာညာကြီးညာချူပြီးတော့ပုံဖျက်ဆီးသွားတယ်
နိုဝင်ဘာလ29ရက်တနင်္လာနေ့မနက်ပိုင်းကလည်းစစ်ကောင်စီတပ်တွေဟာညောင်လကျေးရွာကဒေသခံတွေပိုင်ဆိုင်တဲ့စိုင်းကယ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါသေးတယ်။အခုလိုဒေသခံတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုဖျက်ဆီးပြီးနောက်စစ်ကောင်စီတပ်တွေဟာကျေးရွာကနေပြန်လည်ထွက်ခွာသွားတဲ့အတွက်ဒေသခံအချို့ဟာနေရပ်ကိုပြန်ကြပါတယ်။အများစုကတော့ဆေးဘေးဒုက္ခသည်အဖြစ်ဘေးလွတ်ရာမှာတင်းရှောင်နေရသေးတယ်လို့ဆေးဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကအခုလိုပြောပါတယ်။
ဟုတ်ကဲ့ဒီပြန်နေကြပြီလားဟိုဒီစစ်ကောင်စီပြန်သွားပြီဆိုရင်ညောင်လာပါတော့မရှိတော့ခါကျွန်တော်ပြန်ပြီးတော့အလုံးကြီးဟုတ်ပြန်ရောက်ပါကြပါဦးဟုတ်ဒုက္ခတွေပြန်နေကြဟုတ်ဟွာတော့ပြန်သွားတော့ကျွန်တော်တို့ဟိုခု300ဆိုကျွန်တော်တို့ရွာ300လောက်ပြန်နေဆိုခြားရွာရောပြန်ဆိုတော့ရှိရောရှိသေးတယ်ဆောင်းကြီးလောက်တော့ရှိသေးတယ်ဟုတ်အများသူလည်းဟိုကြောက်တယ်ပြီးတော့ပြန်ကြတယ်ဟုတ်ဒီနေရာမှာကျွန်တော်တို့ပြန်ပြီးကြည့်ရတော့ပြန်စစ်ကောင်စီဘာတွေလုပ်ထားခဲ့တော့ဘာတွေသူတို့ကြည့်ရတယ်သူတို့များဥမာတခုကထားခဲ့အောင်မမိုင်းလို့ဟာမျိုးဘုံလို့မထားခဲ့လို့ရှိရင်ကြည့်ပါဆိုလို့ကျွန်တော်ဟိုကြွားဒီကြွားပြအဲ့ဒါကြည့်သူကမပေါ်ကြသေးဘူးပေါ့နော
်ဒုက္ခတဲ့အများစုဟာတောတောင်တွေထဲမှာခိုလုံနေရတယ်လို့စစ်ပေးလွတ်ရာကြီးရာတွေမှာလည်းတွားရောက်ခိုလုံနေကြရတာပါနိုဝင်ဘာလ28ရက်ကစစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်းရဟတ်ရင်ဘော်ကပြစ်ခတ်လို့ညောင်လကြီးရွာကအရက်သားပြည်သူ၄ဦးသေဆုံးခဲ့ပါတယ်ဒီပဲရင်မျိုးနယ်ထဲမှာစစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြခဏဆူတယ်လို့မိုင်းဆွဲတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်လေချောင်းကနေရဟတ်ရင်တွေတုံးစစ်အင်အားတွေတိုးချပြီးနေမြေရှင်းလင်းတာတွေလုပ်ဆောင်နေတာဖြစ်ပါတယ်။နိုဝင်ဘာလဆန်းပိုင်းကစလို့စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းထဲမှာနေမြေရှင်းလင်းမှုတွေကြဲကြဲပြန့်ပြန့်လုပ်ဆောင်လာတယ်လို့လေချောင်းကနေလည်းစစ်ကူပေးနေတယ်လို့ဒေသခံတွေကပြောပြပါတယ်ခင်ဗျာ။